အာဆီယံဖွဲ့ဝင်နိုင်ငံတွေအနေနဲ့ရခိုင်ပြည်နယ်ပြဿနာကိုဘာသာရေးလူမျိုးရေးထက်လူသားချင်းစာနာမှုအမြင်နဲ့ချဉ်းကပ်တဲ့အကြောင်းမြမအရေးလိလာသူတွေကသုံးသပ်ပြောဆိုနေကြပါတယ်။ရခိုင်ရေးနဲ့ပတ်သက်လို့နိုင်ငံတကာရဲ့ပြစ်တင်ဝေဖန်မှုတွေကိုဖြေရှင်းဖို့ဒေါအောင်ဆန်းစုကြည်ကဒီဇင်ဘာလ19ရက်တနင်္လာနေ့ဒီကနေ့မှာပဲအာဆီယံနိုင်ငံသားရေးဝန်ကြီးများအထူးစည်းဝေးကိုဖိတ်ကြားထားတဲ့အပေါ်မှာအခုလိုတိုက်တွန်းနေကြတာဖြစ်ပါတယ်။အကြောင်းစုံကိုဆက်သွယ်စုံစမ်းထားတဲ့ကိုညာဝင်းအောင်ကပြောပြပါမယ်ရှင်။
ရခိုင်ပြည်နယ်မြောက်ပိုင်းကလူညိုရေးရဲစခန်းတွေအောက်တိုဘာ9ရက်နေ့ကအကြမ်းဖက်တိုက်ခိုက်ခံရပြီးရဲတပ်ဖွဲ့ဝင်တွေတေဆုံးရသလိုလက်နက်တွေပါလူယူသွားပြီးနောက်ပိုင်းမြန်မာစစ်တပ်ကနေမြေရှင်းလင်းရေးလှုပ်ဆင်မှာလူအခွင့်အရေးချိုးဖောက်မှုတွေရှိနေတယ်ဆိုတော့နိုင်ငံကအစိုးရတချို့နဲ့လူအခွင့်အရေးအဖွဲ့တွေရဲ့ပြစ်တင်ဝေဖန်မှုတွေတောက်လျှောက်ထွက်ပေါ်လာတာပါဒါကြောင့်လဲဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့မြန်မာအစိုးရပေါ်နိုင်ငံကဖိအားပိုတိုးလာသလိုအာဆီယံအဖွဲ့ဝင်တွေကမွတ်စလင်အများစုနေထိုင်ရာမလေးရှားနိုင်ငံကဝန်ကြီးချုပ်ဆိုရင်ရခိုင်အရေးမြန်မာအစိုးရကင်တွယ်ဖို့နဲ့ပတ်သက်လို့ကိုတိုင်လမ်းမပေါ်ထွက်ကန့်ကွက်ဆန္ဒပြတာကိုပါကြုံခဲ့ရတာပါဒီလိုနိုင်ငံတကာရဲ့ဝေဖန်မှုတွေနဲ့ပတ်သက်လို့ဒီဇင်ဘာလ19ရက်ဒီကနေ့မှာပြုလုပ်မဲ့အာဆီယံနိုင်ငံသားကြီးဝန်ကြီးများအထူးအစည်းအဝေးမှာဒေါ်အောင်ဆန်းစုကြည်ကပြန်ရှင်းပြနိုင်လိမ့်မယ်လို့သူရောင်ကြီးကြောင်အမေရိကန်ပြည်ထောင်စုကမြန်မာအရေးလိလာသုံးသပ်သူဒေါက်တာတင့်ဆွေကပြောပါတယ
်အဖြစ်အပျက်ကတစ်ခုလေးကိုချဉ်းကပ်မှုနဲ့တရင်ထုတ်ပြန်မှုမတူတဲ့နှစ်ခုကြာမှာဒါဝေချင်ကပြီးတော့အောင်ဆန်းစုကြည်ကတခြားနိုင်ငံရဲ့ဝန်ကြီးကိုရှင်းပြလိုက်မိတယ်ကျွန်တော်မြင်ပါတယ်။အာဆီယံမှာအဓိကတော့မလေးရှားဖက်ဝန်ကြီးချုပ်ပေါ့။သူကပဲဒီပြဿနာကိုနိုင်ငံတကာအတိသူကဖွာလိုက်တဲ့ပုံစံမျိုးဖြစ်တော့ကဒီဟာကိုတော့အောင်ဆန်းစုကြည်ကနေပြီးတော့မှန်ကန်တဲ့အနေထားတရဖြစ်အောင်သူကတက်မှတ်ဖို့ကြိုးစားမယ်လို့ယူဆပါတယ်။စစ်တပ်ကခုနောက်ပိုင်းဆောင်ရွက်လာတာတွေကလည်းတမျိုးတစ်ပုံလို့ထူးခြားတယ်ခင်ရခိုင်အရေးမှမဟုတ်ပါဘူးသို့တော်လည်းပဲအဲ့ဒီလိုရှိတဲ့ကြားရရနေတော့အောင်ဆန်းစုကြည်ကခေါင်းခံပြီးတော့ပြောဆိုရှင်းလင်းရည်တည်နေတဲ့သဘောရှိတယ်ဒီတော့လည်းပဲတော့အောင်ဆန်းစုကြည်ကိုပို့ပြီးတော့အပြစ်တင်ရတဲ့အတန်းကြီးကျွန်တော်တို့ဟိုကြားနေရပါတယ်တော့အောင်ဆန်းစုကြည်မှလည်းခိုင်လုံတဲ့အကြောင်းပြချက်ရှိလိမ့်မယ်လို့လည်းကျွန်တော်ယူဆပါတယ်
ရခိုင်အရေးနဲ့ပတ်သက်လို့ဖိအားပေးမှုကိုရင်ဆိုင်နေရတဲ့ဒေါအောင်ဆန်းစုကြည်ကတော့ရခိုင်အရေးဟာတိမ်မွေ့ရှုပ်ထွေးတယ်ဆိုတာကိုနိုင်ငံတကာဘက်ကလည်းနားလည်ပေးဖို့လိုကြောင်းသူ့ရဲ့အခုနောက်ဆုံးစင်ကာပူခီးစဉ်အတွင်းမေတ္တာရပ်ခံခဲ့ပါတယ်ရိုဟင်ညာပြည်နာကိုမလေးရှားဝန်ကြီးချုပ်ကကွာလာလမ်ပူမှာဆန္ဒပြတဲ့နည်းနဲ့တောင်းဆိုဖိအားပေးခဲ့ပေမဲ့အာဆီယံထဲကမွတ်စလင်နိုင်ငံကြီးတစ်ခုဖြစ်တဲ့အင်ဒိုနီးရှားကတော့ရိုဟင်ညာအရေးကိုဘာသာရေးပဋိပက္ခလို့မရှုမြင်ပဲလူသားချင်းစာနာမှုဆိုင်ရာကိစ္စအဖြစ်ရှုမြင်ကြောင်းအင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးရက်နိုမာဆူဒီကပြောကြားခဲ့ပါတယ်အခုဖြစ်ပေါ်နေတဲ့ရခိုင်ပြည်နယ်ကမွတ်စလင်အရေးကိစ္စမှာဗဟုအစိုးရနဲ့ပြည်နယ်အစိုးရကြားသတင်းဖလှယ်မှုအားနေတာကြောင့်ပြဿနာတွေပိုတိုးနေကြောင်းအစိုးရကအချိန်မဆွဲပဲခိုင်မာတဲ့ရလဒ်တွေအ мян ပေါ်ထွက်လာအောင်ကန့်ထွေဖြေရှင်းဖို့လိုတယ်လို့အမေရိကန်အခြေစိုက်ရိုဟင်ညာအသင်းဥက္ကဋ္ဌဒေါက်တာဝါကာဦးဒင်ကတိုက်တွန်းလိုက်ပါတယ်
ပြသမှာကမြန်မာဆွေရဘိုးအဆွေရနဲ့ရခိုင်ပြည်နယ်ဆွေရမောင်တော့ဘူတီရောင်ကရရှိတဲ့ကလိမ့်တယ်ဗျ။ဟုတ်အောင်ဆောင်စုကြည်ကိုအောင်ဆောင်စုကြည်ကအဲ့ဒီစကားကိုပြန်ပြောတယ်။အဲ့ဒါပြသနာဖြစ်နေတာ။နောက်တစ်ခုကမီးတင်မှာအောင်ဆောင်စုကြည်ကတကယ်ဘာလုံးမဲ့ဆိုပြောအောင်အချင်းယူတာမကောင်းတော့ဘူး။ရလကဘာမှမရှိဘူးလေ
။ဒေါအောင်ဆောင်စုကြည်နဲ့အာဆီယံနိုင်ငံသားဥက္ကဋ္ဌဒီကနေ့ရန်ကုန်မှာပြုလုပ်မဲ့အထူးအစည်းအဝေးမှာပြည်တွင်းရေးနဲ့ဒေသအတွင်းလူသားချင်းစာနာမှုဆိုင်ရာကိစ္စတွေကိုခွဲခြားဆွေးနွေးနိုင်လိမ့်မယ်လို့မျှော်လင့်ကြောင်း EVSDF ကျောင်းသားတက်မတော်ရဲ့ဥက္ကဋ္ဌဒေါက်တာနိုင်အောင်ကပြောပါတယ
်။နိုင်ငံသားမဟုတ်ဘဲနဲ့ဝင်လာတဲ့လူမျိုးတွေရှိရဆိုလို့ရှိရင်ကျွန်တော်တိုင်းပြည်ရဲ့အခြေအနေအနေထားအရကိုယ်နိုင်ငံထဲမှာလည်းလက်ခံဖို့မဖြစ်နိုင်ဘူးဆိုလို့ရှိရင်ဒါဒုက္ခဖြစ်မှာပေါ့နော်။နောက်တစ်ခါဒီအိန္ဒိယချင်းတွေကိုရောက်သွားနေတဲ့ဒုက္ခတွေတွေတော်ကွာဟိုအမုန်းတရားတွေနဲ့ပတ်သက်လို့လာဖြစ်လာတဲ့ကိစ္စတွေအလုံးကတော့ဒါဒေသတွင်းထဲမှာဘယ်လိုကာကွယ်ကြမလဲဆိုတော့နီလန်းတွေကိုလည်းအာဆီယံနိုင်ငံသားဟိဝင်ကြီးကြားထဲမှာဆင်းရဲအဆိုးကျူးတိုင်ရင်ကောင်းမယ်လို့ထင်တာပဲ
မြန်မာနိုင်ငံမှာဦးသိန်းစင်အစိုးရလက်ထက်ကဒေသတွင်းနိုင်ငံတွေစီထွက်ပြေးခဲ့ကြတဲ့ရခိုင်ဒေသကရိုဟင်ညာမွတ်စလင်တွေထောင်ထဲချီရှိခဲ့တာမို့အဲ့ဒီကိစ္စကိုဆွေးနွေးဖို့2012ခုနှစ်မှာအာဆီယံအလှည့်ကျဥက္ကဋ္ဌဖြစ်တဲ့ကမ္ဘောဒီးယားနိုင်ငံကအဆိုးပြုခဲ့ပေမဲ့ဆွေးနွေးတဲ့အဆင့်မရောက်ခဲ့ပါဘူးအခြားနိုင်ငံပြည်တွင်းရေးကိုဝင်ရောက်ဆွတ်ဖက်လို့မရှိတဲ့မူဝါဒကိုဆွဲမြဲကျင့်သုံးလာတဲ့အာဆီယံနိုင်ငံတွေကြားမြန်မာနိုင်ငံရဲ့အတင်းဆောင်မခံနိုင်တဲ့ရခိုင်ရေးကိုဆွေးနွေးကြမှာမို့ဒါဟာအာဆီယံနိုင်ငံတွေကြားတစ်ခါမှမကြုံဘူးသေးတဲ့ဆွေးနွေးပွဲလေးဖြစ်ပါတယ်ခင်ဗျာ